မြန်မာစစ်အစိုးရကဒီမိုကရေစီထောက်ခံသူများကိုမကြမ်းမီကအကြမ်းဖက်နှိမ်နှင်းမှုနဲ့ပတ်သက်လို့ကမ္ဘာအကြီးအမားဆုံးဒီမိုကရေစီနိုင်ငံရဲ့အတော်ကလေးညီတဲ့နေမှုကနေစတင်ပြောဆိုလာဖို့အားပေးရန်ကြိုးပမ်းချက်တရားအဖြစ်ဒီကနေ့အင်္ဂါနေ့မှကုလသမဂ္ဂကကိုယ်စားလှယ်အီဗရာဟင်ဂမ်ဘာရီအိန္ဒိယခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့အဆုံးသတ်မဲ့နှစ်ရက်ကြာခရီးစဉ်အတွင်းအိန္ဒိယခေါင်းဆောင်များကဒီမိုကရေစီညီမှန်းချက်နဲ့ကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေကိုသူတို့ထောက်ခံကြောင်းဒါပေမဲ့အကြကိုင်မှုနဲ့ရှုံချမှုများကိုဆန့်ကျင်ကြောင်းဖြင့်မစ္စတာဂမ်ဘေရီကိုပြောကြားခဲ့ပါတယ်အိန္ဒိယရဲ့ပြောဆိုချက်များနဲ့ကုလသမဂ္ဂနဲ့အတူလုတ်ကင်ရန်ဂရိပေးချက်များကြောင့်သူအားတည်မိကြောင်းမစ္စတာဂမ်ဘာရီကပြောကြားပါတယ်အိန္ဒိယရဲ့အကြီးအမားစွန့်အင်လူအပ်ချက်များဖြည့်ဆည်းရန်နဲ့နိုင်ငံအရှိမြောက်ပိုင်းနေဆက်တလျှောက်ခွဲထွက်ရေးစပုံများကိုတိုက်ခိုက်ရမှအကူအညီရဖို့အိန္ဒိယကမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်အောင်ကြိုးစားခဲ့ပြီးစီးပွားရေးနဲ့စစ်ဘက်ဆက်ဆံရေးနီးနီးကပ်ကပ်ရှိပါတယ်ဒီနောက်ဒီမိုကရေစီထောက်ခံတဲ့ဆန္ဒပြသူများကိုမကြာမီကသွေးထွက်သန်းယွနှိမ့်မှုနဲ့ပတ်သက်လို့ပုံမူတရှိရအောင်ကမ္ဘာအဖွဲ့ကြီးရဲ့လူအခွင့်အရေးဆိုင်ရာအထူးဆောင်စားစစ်ဆေးရေးမှုမြန်မာနိုင်ငံသို့လာရောက်ခွင့်ပြုဖို့မြန်မာအာဏာပိုင်များကသဘောတူခဲ့တယ်လို့ကုလသမဂ္ဂကပြောခွင့်ရအမျိုးသမီးကပြောကြားပါတယ်အထူးကိုယ်စားလှယ်ပေါ်လိုဆာဂျီယိုပင်ဟီရိုအခုမြန်မာနိုင်ငံကိုသွားရောက်မယ်ဆိုခြင်းဟာဒီအတော်အတွင်သွားရမယ်ဆိုရင်ဟာ2003ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တယ်လို့ပြောခွင့်ရအမျိုးသမီးမစ်ရှယ်မွန်တက်စ်ကပြောကြားပါတယ်